ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူအတွင်းမှာပိတ်မိနေတာသတင်းနှစ်ပတ်တင်းတင်းပြည့်သွားပြီဖြစ်တဲ့ကျောင်းသားလေး12ဦးနဲ့နှီးပြတအူပေါင်း13ဦးကိုကယ်ဆယ်နိုင်မှုအတွက်ကယ်ဆယ်ရေးအဖွဲ့တွေကကြောက်တောင်ဒီဘောကနေဂူပေါက်တွေကိုလိုက်လံရှာဖွေနေကြရမှာတော့မနေ့တောက်ကြနေ့ကကလေးတွေနဲ့အနီးဆုံးလို့ယူဆရတဲ့ဂူပေါက်တစ်ခုကိုတွေ့ရပြီလို့ဆိုပါတယ်အဲ့ဒီဂူပေါက်ကနေပြီးတော့အောက်ကရေရှိတဲ့နေရာကိုတွေ့ရတယ်လို့လည်းထိုင်းအာဏာပိုင်တွေကိုကိုးကားပြီးတော့ထိုင်းသတင်းတွေမှာဖော်ပြနေပါတယ်နောက်ဆုံးအခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမာကသတင်းတင်ပို့ပေးထားပါတယ်ရှင
်ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေကိုကယ်ဆယ်နိုင်ရေးနည်းလမ်းတွေကိုထိုင်းဆိုရနဲ့ရေဒတ်ပါဝင်တနိုင်ငံလုံးကတာဝန်ရှိသူတွေကစ조사ရှာဖွေခဲ့ရမှာတော့တောက်ကြနေကကလေးတွေရှိတဲ့နေရာနဲ့မီတာ400ကျော်500ခန့်အနီးကဂူပေါက်တစ်ခုကိုရှာတွေ့ခဲ့တယ်ဆိုပြီးထိုင်းနိုင်ငံသားတဦးကပြောပြပါဗျာ
ဒီစာသူတို့တွေ့သွားတာပေါ့နော်အဲ့ဒီအပေါက်ကအဲ့ဒီကလေးကုန်းနေကနေနည်းနည်းကျော်သွားတာပေါ့နော်အဝေးကတော့ဘလောက်လဲဆို400ကနေ900မိအချီပေါ့နော်ကလေးနေလက်ကုန်းညာအချီပေါ့နော်
ဟုတ်ကဲ့
အိမ်ချာနည်းနည်းပြန်တော်ရသေးတယ်လေးရကနေငန်းရမြင့်ချီအဝေးပေါ့နော်အဲသူတို့ခတ်ပါနာဆိုတော့အဲ့ဒီသူတို့တွေ့လဲအပေါက်ကူအပေါက်ဟာခနေခလေးတဲ့နေအမီဆုံးပေါ့ဒါပြည့်ကူအပေါက်တရားတော့ရှိနေပြီပေါ့သူကူအပေါက်ရှိပြီလူတွေဝင်သွားမရတော့ပါတော့ပေါ့နော်လည်းတော့ဆက်တွေ့လဲကူကသူကခလေးနဲ့နေအမီဆုံးဖြစ်တယ်နောက်ပြီးအဲ့ဒီအပေါက်ဝတ်မှလည်းကြည်လိုက်တဲ့နေနဲ့အဲ့ဒီကြီးနဲ့ပေါ့လင်းတွေ့တော့ပေါ့မှအဲ့လိုခလေးကိုကူညီဖို့ကူညီဖို့သူဖြစ်နိုင်တယ်ပေါ့နော်အဲအနည်းဆုံးနေရာမှာသူတို့ကြည်လိုက်တယ်ပေါ့နော်ပေါ်ကနေပေါ့နော်သူတို့ကြည်လိုက်တာသူတို့ရေပေါ့အဲသူတို့ရေတွေ့တယ်အဲအဲ့ဒီကူအပေါ်ကနေပေါ့နော်သူတို့ရေကိုတွေ့တယ်ဘာဖြစ်ဆိုသူကအဲ့ဒီကြားမှာသူကလူတယောက်စားလောက်ဝင်ရတယ်ပေါ့နော်အဲသူတို့စိတ်ထဲမှာအဲ့ဒီကူအဲ့ဒီပေါ်ကမှာဖောက်ကြည့်တော့ဖြစ်နိုင်တယ်ပေါ့
ထိုင်းနိုင်ငံအမျိုးသားရဲတပ်ဖွဲ့ရဲ့ရဲချုပ်ကြီးမစ္စတာစုချက်ဦးဆောင်တဲ့အဖွဲ့ဟာနန်းနွံ့ကြောက်တောင်ပေါ်ကဂူပေါက်တွေကိုရှာဖွေခဲ့ရကနေအခုနောက်ဆုံးတွေ့သွားတဲ့ဂူပေါက်ကကလေးတွေရှိတဲ့နေရာနဲ့အနီးဆုံးရောက်နိုင်တဲ့ဂူပေါက်ကိုတွေ့နေပြီဆိုပြီးထိုင်းသတင်းတစ်ခုဖြစ်တဲ့ Hot News သတင်းမှာလည်းရေးသားထားပါတယ်။ဒီကနေ့မှာတော့လှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေကသူတို့ကိုစိတ်မပူဖို့အတွက်မိသားစုတွေထံကိုလည်းစာရေးအကြောင်းကြားခဲ့ကြောင်းထိုင်းရေတပ်ကထုတ်ပေါ်ပြောဆိုပါတယ်။အသက်25နှစ်အရွယ်ဘောလုံးနှီးပြဖြစ်သူကအသက်အကြီးဆုံးဖြစ်တဲ့အတွက်သူဟာကလေးတွေဂူထဲဝင်သွားတာကိုမတားဆီးနိုင်တာကြောင့်ကလေးတွေရဲ့မိဘတွေကိုတောင်းပန်ခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြပါဗျ။ထိုင်းနေရှင်နယ်ပတ်ရဲ့ဒါရိုက်တာကလည်းကလေးတွေကိုကယ်ဆယ်နိုင်ရေးအတွက်ဂူပေါက်တွေကိုတူးဖော်မှုတွေလုပ်နေတယ်လို့လည်းပြောကြားခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြပါဗျ။ဇွန်လ23ရက်နေ့ကလေးကဝင်သွားပြီးကလေးကပြန်ထွက်လို့မရတဲ့တောဝက်ဘောလုံးအသင်း73ယောက်ပျောက်ဆုံးနေမှုကို6ရက်ခန့်အကြာမှာပြန်တွေ့ခဲ့ပေမဲ့သူတို့ကိုကယ်ဆယ်ဖို့အတွက်ကမိုးများပြီးရာသီဥတုဆိုးဝါးနေတာကြောင့်လှိုင်ကူတွေကရေတွေကိုဖျက်ပြီးသွားဖို့ကအခက်အခဲတွေရှိနေတာပါအခုဆိုရင်လှိုင်ကူထဲမှာအောက်ဆီဂျင်နည်းလာပြီးမို့နီးပြစရာလေးနဲ့ကလေးနှစ်ဦးကျန်းမာရေးထိခိုက်မှုတွေရှိလာတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်ဇူလိုင်လ6ရက်နေ့ကတော့ကယ်ဆယ်ရေးလုပ်ခဲ့တဲ့ရေတပ်တက်ချက်တဦးဟာလှိုင်ကူထဲမှာရေငုပ်နေရင်းနဲ့အောက်ဆီဂျင်ပြတ်လက်ပြီးသတိမရကနေသေဆုံးသွားခဲ့ပါတယ်သူ့ရဲ့ဇာပနာကိုတော့ဇူလိုင်လ9ရက်နေ့မှာပြုလုပ်ခဲ့တာပါကယ်ဆယ်ရေးတွေအတွက်အခက်အခဲဖြစ်နေတာတွေကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ပြီးဂူထဲကိုဝင်တဲ့ရေတွေကိုစုတ်ထုတ်တဲ့အားနဲ့မှမျှဖြစ်နေတာပါဒီအပိုင်းအတွင်းမှာလည်းမိုးများနိုင်တယ်လို့လည်းထိုင်းမိုးလေဝသနဲ့ဇလဗေဒကလည်းထုတ်ပြန်ထားပါတယ်ရှင်